မင်္ဂလာပါအမေရိကန်ပြည်ထောင်စုမှလူမဲအမျိုးသားဂျော့ချ်ဖလိုက်ရဲလက်ထဲတေဆုံးသွားရပြီးတဲ့နောက်ပိုင်းနိုင်ငံတဝန်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးအမေရိကန်အစိုးရအနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလှုံ့ဆော်လာရပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းသမ္မတဒေါ်နယ်ထရန့်ဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အမိတ်တရထုတ်ပြန်ခဲ့ပြီးတော့ဒီနေ့ဗုဒ္ဓဘူးနေ့မှာတော့အမေရိကန်အထက်လွှတ်တော် Republican အမတ်တွေဥဆောင်ပြီးတော့ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ်ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။အငယ်ရေအဲ့ဒီတော့ Republican အမတ်တွေဥဆောင်ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကို Democrat အမတ်တွေကချက်ချင်းတုံ့ပြန်ဝေဖန်ခဲ့ပါတယ်။အဲ့တော့ဒီဥပဒေမှာသူတို့အောက်လွှတ်တော်ကတင်သွင်းခဲ့တဲ့ဥပဒေနဲ့ဘာတွေများကွာခြားပါသလဲအငယ
်။ဟုတ်ကဲ့ဒီနေ့ဘုရုနေမနက်ကတင်သွင်းတဲ့အထက်လွှတ်တော်ဆိုင်ရာဒီ Republican အမတ်Tim Scott ဒီလူမဲ့အမျိုးသားပေါ်တယ်အဲ့ပုဂ္ဂိုလ်ကဥဆောင်ပြီးတော့ရေးဆွဲတဲ့ဥပဒေလို့ဆိုပါတယ်အဓိကအချင်းကတော့သူတို့လည်းပဲရဲတပ်ပြင်းရေးပါပဲအဓိကစိတ်စိတ်ပေါ်ချမှုတစ်ခုကိုနမူနာပြောမှဆိုချုပ်ခိုးလို့ခေါ်တဲ့ Levin Hibbing Frenet ကိစ္စအဲ့ကိစ္စနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဒီမိုကရက်တွေကတော့ဒီကိစ္စကိုလုံးဝအုပ်စုံတမ်းပြစ်ပင်ပြိုင်မယ်လို့ဆိုရယ်အထက်လွှတ်တော်ကတော့လွတ်မလွတ်မဆောင်သာလိုအပ်တဲ့ခါတုံ့ပြန်ပေးမယ်ဆိုတော့အဲ့ဒီလိုပဲပေါ့ကျွန်တော်ဟာမှလည်းရဲရဲလွရဲကိုဟိုဘက်ကအတင်းကျပ်တမ်းပြစ်ပြိုက်ခြင်းနဲ့သူတို့ပြောတဲ့အတိုင်းမလုပ်မလိုက်နိုင်ဘူးဆိုလို့ရှိရင်ဒါဘကူကပြင်းနေရဲ့ငွေကြီးကိုဘတ်ဂျက်ကိုဖြတ်တောက်မယ်ဆိုရင်အထိလုပ်တယ်ဒီဘက်ကတော့အဲ့လိုမလုပ်ဘူးဒီဘက်ကအယူဆကတော့သူတို့ရဲ့ဥပဒေကျမ်းဟာတဲ့ Mr. Tim Scott ကပြောတာက Law Enforcement ကိုခေါ်လို့ရခေါ်ရရတဲ့ဖွဲ့ရင်းနဲ့ Black Community အဲ့အတွေ့အကြုံစီရဲ့လူမှုအတိုင်းဝန်ကြားမှာပေါင်းမှုလုပ်ပေးမဲ့ Bridge တာဖြစ်ပါတယ်ဆိုတဲ့ဘောမျိုးပြောပါတယ်ဆိုတော့တစ်ဖက်လုံးဟာဒီဒီဓမ္မရဲ့ရဲ့တစ်ဖက်သူပြင်းကြီးကိုလွတ်ပြတာပါပဲအပြင်းထန်ပေါ်လာတယ်လို့တော့မဟုတ်ဘူးပေါ့ကြာဒီခါကတော့ကျွန်တော်သဘောကိုကျွန်တော်သူ့ကချက်ကိုပြောရင်တော့ဒါပေမဲ့ကပ်ပြီးရောပြောတာသူ့ဟာပုံကောင်ငါ့ပုံကောင်ဆိုတာမျိုးလုပ်နေကြတဲ့သဘောလို့တွေးရပါတယ
်ဟုတ်ကဲ့ပါအဲ့ဒီတော့လေအမေရိကန်မှာဥပဒေတစ်ခုဖြစ်လာဖို့ဆိုတာအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ညှိနှိုင်းပြီးသဘောတူညီချက်ရမှာဥပဒေဆိုတာဖြစ်လာနိုင်တာမျိုးမလားအဲ့ဒီတော့သူတို့ဘလို့ဆက်လုပ်ကြဖို့ရှိမလဲခင်ဗျာ
မဖက်နုံကတော့နောက်ပတ်အထူးသဖြင့်ဗုဒ္ဓဟူးနေ့မှာတင်သွင်းမယ်ထင်တယ်သူက floor သူရဲ့ဆက်လွှတ်တော်ကဆိုလဲအထက်လွှတ်တော်တစ်ခုလုံးရဲ့အဆုံးအဖြတ်ကိုသူခံယူမယ်ဒီဟာကိုမဲပေးမယ်သူက pass လုပ်မှာပဲအထက်လွှတ်တော်ကရပ်ပါဘီကန်ရှိအောင်ထွန်းနေကြောင်းမယ်အထက်လွှတ်တော်ကလည်းပဲသူတို့ကအဲ့လိုနောက်ပတ်မှာပဲသူတို့ဥပဒေကိုအထက်လွှတ်တော်မှာ pass လုပ်နေတယ်ဆိုတော့အဲ့ဒီနှစ်ခု pass လုပ်ပြီးတဲ့အခါမှာတော့သူညှိစီရတယ်တော်တော်ကအသေးစိတ်တွေတော့ညှိရမှာပေါ့နဖက်နုံကတော့ရက်တော့ဖက်ကိုပြုပြင်စီခြင်းနဲ့ဒီလူတို့ကသူတို့လက်ခံအောင်ဖြစ်လာစီခြင်းသာကြီးပဲဆိုတော့ဒီဟာကိုအစည်းအဝေးညှိတဲ့အခါမှာနိုင်ငံရေးအချင်းသူသာကိုစားပေါ်လေခုရွေးကောက်ပွဲလဲညှိလာပြီဆိုတော့နိုင်ငံရေးအချင်းငါတို့လောက်တာတာသွားတယ်တောင်းသွားတယ်ဆွဲဟာမျိုးလဲလူချင်းနေကြတဲ့သဘောကျပါတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်တော့တော်တော်လေးခက်ရခက်ချင်းညှိနှိုင်းကြလိမ့်မယ်ညှိနှိုင်းလို့ရပါမလားဆိုတော့မေးခွန်းထုတ်စီရပါဘူးည
ဟုတ်ကဲ့ပါအခုလိုနိုင်ငံရေးအခြေအနေပေါ့နော်ရွေးကောက်ပွဲလဲရှိနေတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အခုတလောမှာပေါ့နော်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုနဲ့တရုတ်ဆိုရတာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ကြားပါတယ်အင်ကယ်ကိုရိုနာအရေးဟောင်ကောင်အရေးမှာတရုတ်ကိုတင်းတင်းမာမာပြောဆိုထားတာတွေရှိတယ်ဆိုတော့လေဒီကိစ္စကဘလောက်များအရေးပါပါတယ်လဲခင်ဗျအ
ဲ့အရေးပါတဲ့ကိစ္စပါတာနိုင်ငံတကာဆက်ဆံရေးအနေနဲ့ကြည့်ရင်လည်းပဲဆိုတော့ကိုရိုနာကိစ္စတရုတ်ကျောက်ကျန်းမာအဖြစ်တင်တာအပြင်ဟောင်ကောင်ကိစ္စဆိုရင်ဟောင်ကောင်မှာရရှိနေတဲ့ဒီမိုကရေစီအခွင့်အရေးတွေကိုတရုတ်ကလုံးဝပိတ်ပင်တဲ့သဘောလုပ်လာတဲ့အကြောင်းအမေရိကန်ကသူတို့ကိုဟောင်ကောင်အတွက်ခွင့်ပြုထားတဲ့အထူးကုန်သွယ်မှုအခွင့်အရေးကိုယူသိမ်းရမယ်ဆိုတာအရေးကြီးနေရပါလိမ့်မယ်ထို့သူတောင်ပြုတ်ပင်တဲ့အခြေအနေတွေကလည်းအများကြီးရှိနေပါတယ်ဒါပိုပြီးအရေးကြီးတာတရုတ်နဲ့ဆက်ဆံရေးမှာသူအသာစီးရတယ်ဆိုတာဟာသူရဲ့ရွေးကောက်ပွဲနိုင်ဖို့အတွက်အရေးကြီးတဲ့ issue တစ်ခုဖြစ်နေပါတယ်တရုတ်ကိုငါတို့စီးပွားရေးအချင်းအသာစီးရမှတဲ့တရုတ်ရဲ့အနိုင်ကျင့်နေတဲ့စီးပွားရေးကဘယ်လိုတွန်းဟန်နိုင်ခဲ့ရဲဘယ်လိုကင်တွယ်နိုင်ခဲ့ဆိုတာဒေါ်နယ်ထရန့်နဲ့ပြတ်သက်ဖို့အရေးကြီးလိုအပ်နေမယ်ထင်ပါတယ်ဒါသူအတွက်ရွေးကောက်ပွဲအတွက်အဓိကမဲဆွယ်မဲ့အကြောင်းချက်တစ်ခုဖြစ်နေသူတို့ယူဆထားရရှိပါတယ်ဒါကြောင့်ဒီကိစ္စဟာတကယ်သူတို့အချင်းချင်းသဘောတူညီမှုရဖြစ်စေပေါ်တယ်နားလည်မှုတစုံပြားရဖို့ဆိုရင်လည်းပဲကျိုးဝတ်သဘောတူညီမှုရဖြစ်နေမှာဒါကြောင့်လည်းပဲဒီပြည်သူမှုကတော့သူတို့တွင်ထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာအဲ့ဒါတော့အရေးကြီးတဲ့ပွဲဖြစ်ပါတယ်ဒါကြီးရတဲ့ဒီဘက်ကလည်းပဲဒါအနိုင်ရရဆိုတာလည်းပဲလူလူပြည်အောင်ပြသဖို့လိုပါလိမ့်မယ်တော်နေချွန်ပါ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက် Editor ဦးကျော်စံတာကိုကျေးဇူးတင်ပါတယ်